ရုရှားတွေရဲ့ကျူးကျော်စစ်ကို6လကြာခုခံတိုက်ခိုက်နေရတဲ့ယူကရိန်းတွေဟာကိုယ်ကံကြမ္မာအတွက်ကိုတိုက်ပွဲဝင်နေကြတာဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဒီကနေ့ဗုဒ္ဓဟူးကျရောက်တဲ့ယူကရိန်းလွတ်လပ်ရေးနေ့ဗီဒီယိုမင်ကွန်းမှာပြောပါတယ်။ယူကရိန်းတွေဟာအမိမေအတွက်အဆုံးထိတိုက်သွားမှာဖြစ်တယ်လို့စစ်ပွဲအဆုံးသတ်ချိန်မှာငြိမ်းချမ်းမှုရမှာဖြစ်ပေမဲ့အခုချိန်မှာတော့ယူကရိန်းတွေအနိုင်ရကျင်တာဖြစ်ကြောင်းကီယက်ကလွတ်လပ်ရေးရင်ပြင်ကနေပြောကြတယ်မင်ကွန်းမှာပြောကြလိုက်တာဖြစ်ပါတယ်
။ Уборев через страх с пистолетом біля скроні.для нас найстрашніше залізо не ракети
ні Ukraine ni amwe khan ne kha cha ma da ta kha de lema thong naw ma phit pi da ha Ukraine ye data a long twe phit par de ba chaung ne so lo chanaw ro ye mye ne chanaw ro pi tu de ko ba ne ma le ma ma hote twe chaung phit pi chanaw ro twe taw Ukraine ga naingan da a long twe phit de lo pi ne 25 khu long ko ba ne ma a pe yu ma lou nai mu lo tamara ga pyo daw da ma Russia re taing pai tha de Ukraine a shi bai Donbas data ko yo Crimea data ko ba pyan taing nai ma phit chaung ne pyo par de Ukraine ye lut ဒီနေ့မှာအစိုးရအဆောက်အဦတွေနဲ့အရက်ဖက်အခြေခံအဆောက်အဦတွေကိုရုရှားဘက်ကတိုက်ခိုက်မှုတွေတိုးလုံနိုင်တယ်လို့ယူကရိန်းခေါင်းဆောင်တွေကရောအမေရိကန်ဘက်ကပါသတိပေးထားတာဖြစ်ပြီးယူကရိန်းမြို့တော်မှာဒေသခံတွေလွတ်လပ်ရေးပွဲတွေမကျင်းပဖို့လည်းတားမြစ်ထားပါတယ်။အမေရိကန်တွေဘက်ကယူကရိန်းတပ်သားတွေကိုလမ်းမဲ့နှစ်တွေမှာထောက်ပံ့မှုနဲ့လေ့ကျင့်ပေးရေးအတွက်နောက်ထပ်အကူအညီဒေါ်လာ3ဘီလီယံပေးဖို့အတွက်ဗုဒ္ဓဘူးနဲ့အစောဆုံးထားပြီးကြေညာမယ်လို့ခန့်မှန်းနေကြတာပါ။